ခုလိုမျိုး27ရာစုပင်လုံညီလာခံကျင်းပနေစဉ်တွင်မှာပဲရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေရပ်ဆိုင်းပြီးတော့တက်ရောက်သွားပြီလို့ဆိုပေမဲ့စစ်ဘေးရှောင်တွေဟာနေရက်ကိုမပြန်ရဲကြသေးပဲနဲ့ဘေးလူရမှာရှောင်တိနေကြရစဲအခြေအနေမှာရှိနေပါတယ်မြန်မာတပ်မတော်နဲ့အပြည့်ရလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့မိုင်းကင်မြို့နယ်ဟန်ဝိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာပါနောက်ဆုံးအခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းရွာလင်ခရိုင်မိုင်းကင်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရပ်ဆိုင်းသွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရာပြန်ဖို့မရဲသေးတဲ့အခြေအနေမှာရှိနေပါတယ်။မြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSA SSA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စု၊တုံလောကျေးရွာအုပ်စု၊ဟန်ငန်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ငန်းဘုံကြီးကျောင်းမှာစစ်ဘေးသိမ်းရှောင်နေရစေလို့မိုင်းကင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကပြောပါတယ
်။ဘာလို့ကိုတိခွန်ကြ919ရောက်ပေါ့ဆိုအင်ဂျီအစီအာတော့315အင်နာဒီနာအော်ဖိုခဲနဘီလောင်တောက်ဖာသာဦးညောင်းအဲ့အရာတွေကြသူတို့အခုတော့စားရေးတောက်ရေးတော့တိတ်တော့အခက်ခဲတော့မရှိတော့ဘူ
းလက်ရှိမှာစစ်ရှောင်တွေကိုဝန်နာလီကျောင်းတိုင်းလုံဆန်ကျောင်းတိုင်းဆက်တော်ကျောင်းတိုင်းကုန်းဆောင်ကျောင်းတိုင်းကြီးတိမြို့တူဝနာဟုံထန်းကျောင်းတိုင်းနဲ့ဆွေမျိုးတွေရှိရာကြီးတိမြို့ဘက်မိုင်းကန်မြို့ဘက်ပန်ကီတုတုံလောနတ်လန်တွေဘက်မှာလည်းတွားရောက်ခုလုံနေကြပါတယ်ဒီစစ်ရှောင်တွေဟာမြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တို့ဖူခန်းကျေးရွာနဲ့ဟန်ငန်းကျေးရွာကြားစူလိုင်လာစီရနေ့ကနေစနေနေ့ထိဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဘေးသိမ်းရှောင်လာခဲ့ကြတာပါစစ်ရှောင်တွေကိုဒေသခံကူညီပေးရေးဖွဲ့တွေရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေစားတောက်ရေးအတွက်ကူညီပေးဆောင်နေတာပါမိုင်းကင်မြို့နယ်ဟူခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတပ်စခန်းတွေကိုမြမတပ်မတော်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေ၄ရက်ဆက်တိုက်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။ထိခိုက်မှုတွေတော့ကျွန်တော်ကြားလာတော့တပ်မတော်ဘက်ကထိခိုက်တာရမှုတွေရှိပါတယ်။ကျွန်တော်လည်းအနေနဲ့များတော့ရှိပါတယ်။တပ်မတော်စစ်တိုင်းကောင်းဆောင်မှုကျွန်တော်တို့ကတောင်းဆိုတာရှိပါတယ်။ကျွန်တော်ဒီ RCS နဲ့တပ်မတော်နဲ့တော့ဆုံဆွေးနွေးနိုင်ဖို့ပြီးတော့တပ်မတော်ကလည်းဟာပြေဆုံးဖို့အားလိုတယ်လို့လည်းပြေဆုံးမယ်လို့လည်းဆိုပြောပါတယ်။
နေပြည်တော်ပင်လုံညီလာခံစီဝေးတက်ရောက်နေတဲ့ RCS SSC ကောင်းဆောင်တွေအနေနဲ့ပိုက်ပွဲရဆဲနိုင်ရေးအတွက်ပြည်တော်စုအစ်စ်ပြေခါတက်တက်မှုရဆဲရေးဆိုင်ရာပူးတွဲဆောက်ကြည့်မှုကော်မတီ GMC ကနေတစ်ဆင့်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။လက်ရှိမိုင်းကင်ဒေသအတွင်းမှာထုတ်စစ်ဆင်နေတဲ့မြန်မာတပ်ရင်းတပ်ဖွဲ့တွေကိုတပ်ဆိုင်ရာကနေတပ်ပြန်လဲရုပ်သိမ်းခိုင်းလို့တပ်ဆုပ်နေပြီလို့ပြည်နယ်လွှတ်တော်ကစလေဦးဆိုင်လုံကပြောပါတယ
်။မင်းညာကကာချုပ်အမိန့်ထုတ်လိုက်တယ်။အေးတပ်တွေပြန်ဆုပ်ဖို့အမိန့်ထုတ်လိုက်တယ်။အခုတပ်တွေလည်းစပြီးနောက်ဆုံးဒီကြီးကြီးထက်ထက်ပြန်ထွက်သွားတာရှိတယ်။နောက်ဒီတုံလုံးဆက်ပြန်ထွက်သွားတာလည်းရှိတယ်။နောက် RCS ကလည်းဟိုသူတို့စောင့်ထားတဲ့နေရာတွေပါလေဟိုမရှိတော့ဘူးလေ
။ဒီရက်ခံတပ်မတော်တာဝန်ရှိသူတွေကတော့တိုက်ပွဲမရှိတော့လို့စစ်ဘေးရှောင်တွေနေရာပြန်လို့ရပြီလို့ပြောဆိုကြောင်းပြည်နယ်လွှတ်တော်ကစလေဦးဆိုင်လုံကဆက်ပြောပါတယ
်။ယိုဟာမုန်းနဲ့ထုတ်ဆက်တယ်ကျွန်တော်တို့သွားပြီးကြည့်တဲ့ကိစ္စတွေပေါ့နောက်ဒါကိစ္စတွေမိကြည့်တယ်သူကလည်းကြံခိုင်းလိုက်ပါလို့ပြောလိုက်ကြံခိုင်းလိုက်ရင်တင့်တော်ပါမလားလို့မိကြည့်တဲ့ခါကျတော့ဘာမှဖြစ်တော့ဘူးလေအခုဘာမှမကြားရတော့ဘူးမလားသူတို့အားလည်းအလုံးကြံထုတ်သွားပြီလေဒီသူတွေကတော့ဒီတရက်နဲ့ရက်တော့စိတ်အယုံကြည်မရှိသေးဘူးဗျာသူတို့ကပြန်ဆောင်စားမယ်ချိန်နေကောင်းပြီဘာမှမရှိဘူးဆိုတဲ့ခါကျတော့သူတို့ပြန်ကြမယ်လို့ပြောတယ
်တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ဟာအစိုးရနဲ့တနင်္ဂနွေလို့ပြည်ခရက်စေးရေးစာချုပ် NCA လက်မှတ်ရေးသူထားပေမဲ့လည်းသမတော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဖြစ်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာတပ်မတော်ကလည်းစာရုပ်သိမ်းပြီးတိုက်ပွဲညင်သက်သွားပြီမဲ့လည်းကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဒီနေ့မနေ့မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ဖားစာမြို့နယ်ဘက်က KIA တိုက်ရင်6ရက်စခန်းငယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဖားစာမြို့ခံလူကပြောပါတယ်တိ
ုက်ပွဲဖြစ်တဲ့ဒီနေ့9နာရီကနေ10နာရီအတော်တွင်မှာသုံးကြိမ်ဖြစ်တာပေါ့နော်ဒါကရောင်ဘက်မှာတစ်ချက်ပေါ့နော်ပုံချောင်းဒါကတစ်ချက်ပေါ့ပုံချောင်းဆိုတာကအခုကျွန်တော်တို့ဒီရင်း6ရက်စစ်စီလုပ်ထားတဲ့နေပြည်တော်ပေါ့နော
်27ရာစုပင်လုံးကပြည်တော်စုငင်းချမ်းရေးညီလာခံတတိယကျင်းကျင်းပနေစဲချိန်မှာတပ်မတော်ကလေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ပေါ်စစ်ရေးရထိုးစစ်ဆင်မှုတွေပြုလုပ်နေတာပါကချင်ပြည်နယ်ရှမ်းပြည်နယ်အတွင်းစိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ကလေတရင်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးလက်ရှိမှာဆိုရကနေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်ဖို့အတွက်တစ်သက်ရာစုပင်လုံးကပြည်တော်စုငင်းချမ်းရေးညီလာခံတတိယကျင်းစီဝေးကျင်းပနေစဲအချိန်မှာတိုင်းရင်းသားဖွဲ့တွေနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှိမ့်လာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ